ันนี้ก็ชิมายะเมอายุ4မျိုးတွေကกายะขอได้ยุบออกขันธ์5ขอได้เวทนาสิกุสิสาจัญสีมุสิทธะจิตตะอถวยฤธรรมบ่นี่ชูวิเศษ4မျိုးတွေကအလွယ်ဆုံးကိုယ်กายะပေါ်ရုံပေါ်စေလေးမှာရှိမရပုံနေစပြီးတော့ပြောတော့ပါတယ်ရှိစီရ4မျိုးกายေกายานุวัสีဥရတိဝါလိရှိကိုရေกายာကြီးရဲ့ကလက်ငယ်ပေါ်ပေါ်လာတဲ့กายာကိုဗောလိသူဆိုင်ရဆိုင်ရအမိလေးတက်တာပြီးတော့မရတာပေါ့กายะธรรมะภาวนาထပ်တာရှိရဆိုရင်กายนิพพานပေါ့ภาวนาထပ်တာရှိတယ်ဆိုတာဘာလဲဆိုတာပေါ့လေภาวนาထပ်တာရှိဟုတ်ရဲ့အထေကိုပေါ့လေသဘာဝမြတ်စွာဘုရားကိုယ်တိုင်ကအာတာပိသမ္ပဇန်တော်စတိမာလို့ဒီလိုပြသွားပါတယ်အတာပီအတာပီဆိုတာဝိရိယပါပဲဝိရိယရှိသူဖြစ်ရမယ်ဆိုတာသူလူတာကတော့ပုဂ္ဂလတဲ့အာယုစီတတိလေးကတ်သွားအောင်အားဆက်ရမယ်တွန်းအားပေးရမယ်တဲ့ဆိုလိုပါတယ်အဲဒီတွန်းအားပေးတဲ့ဝိရိယကဘာအရေးချင်းနေရှိပြီးတော့ဘာဆွမ်းရည်တတ္တိရှိတယ်ဆိုတော့သူ့မှာကဒီပြည့်ရမှုကအစအာဟုသူတရားတွေကိလေသာတရားတွေဖြစ်ခွင့်မရအောင်ဟန်တားပြီးတော့ကုသတရားတွေသူကလမ်းဖွင့်ပေးတာပဲမြဲတမ်းအားဆိုင်နေလို့ရှိရင်အပြင်းမဝင်တော့စိတ်ဟာမြဲတမ်းလန်းဆန်းနေတာပေါ့ဒါပေါ့သူ့အလုပ်ကတော့ဒါပဲသူ့အရေးအသွေးသူ့စွန့်ရည်တတိကတော့အပြင်းကအစကိရိတာတွေကိုဖယ်ရှားပြီးဟိုပဲအပြင်းထံအထုတ်ရမယ်ဒီစကလုံးကပူနွေသွေးချောက်စီတယ်လို့ဒီလိုအဓိပ္ပာယ်ရပါတယ်ကိလေသာအစေပူရွေးချစ်ပူရွေးသွေးချောက်စီသောအရေးချင်းသူ့မှာရှိတယ်ပါလေစိတ်ညစ်ကြေးကိုပူရွေးသွေးချောက်ကင်းပြောက်စေနိုင်တဲ့စွရည်တတိသူ့မှာရှိပါတယ်ပြီးဖို့ကအစပါလေအခုလူသတိပြန်ဘာဝနာတရားအထုတ်ရင်မှဝိရိယလည်းမရှိတတိယလည်းမထလွတ်ချင်တဲ့စိတ်ကလွတ်နေပြီဆိုရင်ကြုံရဆုံးရတဲ့အာဝဏ်လေးဆက်ပြီးတော့အမြဲတမ်းစိတ်ဟာຢာကနဲ့ဆူဆွတ်သွားတာတမယ်မှုနဲ့ခေါင်းသားလေးမြင်ကြနန်းစာထိတွေ့ရလို့ချင်းအဲ့ဒီအာယုံပေါ်မှာຢာကနဲ့စိတ်အကြီးကြီးတွေပေါ့လေဒီမှာဆူဆွတ်သွားတယ်ဒေါသနဲ့တွေ့ပြန်လို့ရှိရင်အဲဒေါသဖြစ်စရာနဲ့တွေ့ပြန်လို့ရှိရင်လည်းပဲစိတ်ဆိုးစိတ်ဖြစ်တာတွေပါလိမ့်။ပြီးတော့အညှို့ထတာ၊ရာညှို့ဖွဲ့တာတွေပါလိမ့်တနှုံးနှုံးနဲ့မပြီးတော့ဒါလည်းပဲစိတ်အကြီးကြီးတွေပဲစိတ်ကပ်ဆိုးဆိုးထိုင်းတဲ့သဘောတွေပါပဲ။အဝတ်စားများအများတော်ရေဆိုးနေလို့ရှိရင်ကိုရတယ်လည်းမကောင်းဘူးလေးနေတာတော့ချက်ချက်သူသူလေးဝေးရတာပိုကောင်းတော့အဲ့တော့စိတ်ကအဆူတက်တည်ရှိနေတော့အများအားစိတ်ဖြစ်ရှိမှုတွေဖြစ်နေရင် ရာဂနဲ့ဖြည့်စည်တာဒေါသနဲ့ဖြည့်စည်တာမတိမှုနဲ့ဖြည့်စည်တာဘယ်လိုဖြည့်စည်မှုတွေရှိနေလို့ရှိရင်တော့ပေါ်ပေါ်ပါပါလန်းလန်းဆန်းဆန်းမရှိတော့ဘူးဓမ္မ။ဒါဘလို့ရှိဥစွာကိလေသာအငြိအကျေးစိတ်အငြိအကျေးတွေကိုပူနွေးသွေးလျှောက်စေတဲ့အစွင့်တတ္တိရှိတယ်တဲ့သူမှာ။ပူနွေးသွေးလျှောက်ကိပြောက်စေနေတဲ့အစွင့်တတ္တိရှိတယ်တဲ့။ဒါသိမှန်တာပဲသူကတော့ဖောင်းကိတ်ပိန်ကိတ်မှာပေါ့လေမလွတ်ရအောင်လို့အဲ့ဒီစီတတိကလေးကတ်သွားအောင်အားဆိုင်လက်ကျေဆိုတဲ့ကောကခုနကောတိဇာခေါ်တဲ့အပြင်းကအစဆက်စုပ်ပွဲကောင်းတဲ့အပြင်းကအစအဲ့ဒါဖြစ်ခွင့်မရတော့အဲ့ဒါအပါဝင်အခြားအခြားကိရိတာတွေလည်းပဲဖြစ်ခွင့်မရတော့အဲ့ဒီဖြစ်ခွင့်မပေးတာကိုပဲစိတ်အငြိအကျေးကိုပူနွေးသွေးချောက်စေတဲ့စွန့်တတ္တိသူပေါ်လာတာပဲ။အမှန်တော့ကောင်းတဲ့အလုပ်ပါပဲ။အဲ့ဒါမြတ်စွာဘုရားကိုယ်တိုင်ဟောထားတာပါပဲ။ဒါကြောင့်ယောဂီတွေဟာထိုင်ပြီးတော့မှတ်တဲ့အခါမှာပင်နေပေါင်းပင်မှုအစပါ။ဘုရားပေါ်လာတာနဲ့တတိကလေးကောင်းအဘူရပြာအားဆက်ရတယ်။ဤစစ်စစ်လုံးလုံးမရဘူး။နှုတ်ကြနေရတယ်။ငေးငိုင်တာမရှိရဘူး။တက်ကြွဖြစ်လိုက်ရတယ်။ဆေးလေးနှိမ့်ခံတာမရှိရဘူး။ဒါတည်းရဲ့ကြည့်ပါတယ်တမ။အဲ့ဒီသဘောမျိုးနဲ့အားဆက်နိုင်ပါမှတတိကလည်းပဲကာယခေါ်တဲ့အာယုံမှာတတိယလည်းပဲကတ်လာနိုင်ပါတယ်တတိကတ်လို့ရှိရင်တမာရီလည်းနောက်ပိုင်းကလိုက်လာတော့တာပါပဲတမာရီဖြစ်လို့ရှိရင်လည်းပဲအတိညာလည်းပဲနောက်တော့ပါလာတော့တာပါပဲအဲ့ဒီသဘောလေးကြီးယောဂီတွေနားလည်ထားဖို့ပဲ
ယောဂီတွေမှာဆိုရင်ရှိရင
်ဖောင်းမှုပိန်မှုဟာပေါ့လေစိတ်ကနဲ့တွေ့မယ်ဆိုလို့ရှိရင်တော့တဖောင်းပေါ်တော့ဒီစက်ကတပင်ပိန်သွားတဲ့စက်ကဆိုတော့တမင်းမှာအချိန်60ပေါ်လေနော်ဖောင်းလေးဖောင်းလေးပိန်လိုက်ပိန်လေးပေါ်မှာဒီတတိလေးကအောင်ပေါ်လေအားဆိုင်မှုအဲ့ဒီအားဆိုင်မှုရှိသွားလို့ရှိရင်အဲ့ဒီအားဆိုင်မှုဟာအားဆိုင်သူယောဂီပိုင်နာပဲသူမှရှိသွားတာပဲအာမဆိုင်လို့ရှိရင်တော့မရှိဘူးမပိုင်ဘူးတော့ရှိအောင်ပိုင်အောင်လုပ်ရတယ်ဒီမှာ9မိနစ်အားထုတ်လို့ရှိရင်ဝိရိယပေါင်း60တဝက်ချိုးပြီးတော့20ခန့်မှတစ်ချိန်ကျောင်းနဲ့တွေ့ရင်ပဲအဲ့ဒါမနေဘူးပေါ့ဒီမှာ300လေ300ဆိုတော့150ရသွားနေတာပဲတခုရှိအနေနဲ့တွက်လို့ချင်တော့ဘာမှစွန့်အင်ကမရှိပါဘူးသဘောတူအားဆိုင်မှုလေးတွေတခုနဲ့တခုဆက်ဆက်ပြီးတော့နိကလာပြီဆိုလို့ရှိရင်အဟောပဲကောင်းတဲ့စွန့်ရည်တွေစွန့်အင်တွေဖြစ်လာတာပဲအဲ့ဒါဘာဝနာခေါ်တာပဲကျုပ်မြင်လေးတွေကြည့်ပေါ့အမြင်လေးတွေတခုနေနဲ့ကြည့်မယ်ဆိုရင်ဘာမှအားမရှိဘူးဆွဲဖြတ်လိုက်လို့ရှိရင်လွယ်လွယ်ပြတ်နေတာပဲအားမရှိတဲ့အမြင်လေးတွေတစ်မြင်နှစ်မြင်သုံးမြင်စသည်ပေါ့လေတခုနဲ့တခုပူးကပ်သွားပြီဆိုလို့ရှိရင်အဲ့ဒီတည်းကသူ့စွန့်ရင်လေးတွေဟာထွက်လာတာပဲနောက်ခိုင်သွားတာပဲကြည့်လိုက်တဲ့အခါကျတော့အမနာတမားတဲ့ကျူကြီးတွေဖြစ်သွားတာပဲအဲ့ဒီသဘောမျိုးပါပဲဒီအဆိုင်မလေးတွေတခုနဲ့တခုဆက်ဆက်ပြီးတော့ကတ်နေရပါတယ်တမအဲအကန့်နေလို့ရှိရင်သူကစွန့်ရင်တွေထွက်လာတာပဲတမအဲ့ဒါဖြစ်အောင်ကြိုးစားပါတယ်မှတ်တဲ့ခါလဲမှားလိုက်အဆိုင်တဲ့ခါလဲအဆိုင်လိုက်ငေးတဲ့ခါလဲငေးလိုက်တွေးတဲ့ခါလဲတွေးလိုက်ဆိုလို့ရှိရင်တော့ အားဆိုင်မှုကတစ်ခုနဲ့တစ်ခုခွာခြားသွားပြီဆိုရင်တော့လောတဲ့စွန့်ရင်မရပါဘူးဆက်ဆက်နေရပါတယ်ပေါ်တိုင်းအာယုံမလွတ်တော့မှတ်နေဖို့ရတဲ့အားဆိုင်မှုကဆက်ဆက်နေရတော့အဲ့ဒါတော့ယောဂီတွေသဘောပေါက်နားလည်တာပဲအာယုံတစ်ချက်ပေါ်တစ်ချက်အားဆိုင်လိုက်တာဝိရိယအားကိုထုတ်ယူလိုက်တာပဲအဲလိုတရားအားထုတ်တဲ့တရားအားတွေကိုထုတ်လွှဲတဲ့သဘောပဲ။နောက်တော့သူ့ကိုဝိရိယလို့လည်းခေါ်ပါတယ်။ဝိရိယဆိုတာရဲရဲမှုလို့ဆိုပါတယ်တော့။အဲဒီဝိရိယကလည်းပဲအဆင့်၃ဆင့်ရှိပါတယ်။ပထမဆင့်ကတော့အာရမဓာတုအစပြုချိုးပါအထုတ်မှုတဲ့။ယောဂီများတရားထုတ်ဖို့လာတော့အထုတ်တဲ့နေ့တွေလေ့လာပြီးတော့တရားထိုင်တော့မှပြုမှာလေအကုန်လုံးပြင်ဆင်ပြီးဝိုင်းဘက်ကိုစိုက်ပြီးတော့ပေါ့လေအသက်ပုံမှန်ရှုပုံဝိုင်းစိုက်ပြီးတော့ဖောင်းတက်လာတဲ့အခိုက်ပိန်တက်လာတဲ့အခိုက်တတိကလေးကတ်သွားအောင်ပေါ့လေပထမဆုံးစအားစိုက်တာဖောင်းနေစီရောက်တော့အာဆိုင်ပိန်နေခိုက်တာပိန်နေစီရောက်တော့အာဆိုင်နောက်ဖောင်းနေဖောင်းနေပိန်နေပိန်နေအာဆိုင်ဖို့ပေါ့လေဒါဝိရိယအစပြိုးလိုက်တာပဲဒီမှာအဲဒီလိုအစပြိုးပြီးတော့အထုတ်နေတော့မှအပြင်းဆိုတာလာရတယ်ဒီကိုရီးယားလည်းပဲမခန္ဓာကိုယ်လေးတွေပေါ်လာလို့ရှိရင်လည်းပဲငါကအသက်တောင့်သက်သာနေနေကြဆိုတော့ကျင်းကျင်းနဲ့ရွှေ့ကျင်နဲ့ပြောင်းကျင်နဲ့ပေါ့လေအဲဒါလိုခဏခဏလုံနေလို့ရှိရင်ဝိရိယအရှိန်ကပြတ်သွားတယ်တော်တော်နဲ့တမာတိတတိမကဘူးတမာတိလက်တော်နဲ့မရအောင်အဲ့ဒီအခါမျိုးမှာအားထုတ်လို့ထိုက်တန်သမျှအခက်ခဲလေးတွေကျုံလာပြီဆိုလို့ရှိရင်အထူးသဖြင့်အပြင်းပေါ်လေးကျုံလာပြီဆိုလို့ရှိရင်ရွှေ့ကျင်တဲ့စိတ်ကလေးတွေအရှုံးပေးကျင်တဲ့စိတ်ကလေးတွေပေါ်ပေါက်လာပြီဆိုလို့ရှိရင်သူအလိုမလိုက်ဖဲနဲ့အဲ့ဒါကိုကြော်လွန်သွားတဲ့အထီးပေါ်လီဝိရိယအရှိန်မြင့်တင်ပေးရပါတယ်မြင့်တင်ပြီလို့ဝိရိယကြီးကောင်းသွားပြီဝိရိယအရှိန်ရသွားလို့ရှိရင်ခုနအပြင်းဆိုတာလည်းပဲခုနဝိရိယနဲ့အစားထိုးလိုက်တဲ့အခါကျတော့သူလည်းပျောက်သွားတာပဲအဲ့ဒါကတော့တဆင့်တိုးပြီးတော့အပြင်းမှလုံးမရအောင်ချိုးပါအထုံးမှုတဲ့အဲ့ဒါမျိုးလည်းယောဂီမှရှိရပါတယ်လူတွေဆိုတာတကူကြီးမျောမှန်းချက်လေထားရပါတယ်အတိုင်းဝိုင်းနဲ့နေတော့အတိုင်းဝိုင်းမိသားစုအတွက်လူမျိုးစုအတွက်နိုင်ငံအတွက်ဆိုတာပေါ့လေဒါတွေမျောမှန်းချက်ပန်းတိုင်ဆိုတာထားရပါတယ်မျောမှန်းချက်မရှိတဲ့ဘဝဟာအတိတ်ပဲမရှိဘူးဟာလေဥတ္တိပ္ပံဘာဝနာတရားပါလဲမျောမှချက်ကရှင်ရဲ့ကြီးအကြောင်းဖြစ်တဲ့ကိလေသာတွေဒီလိုတိပ္ပံအကျင့်လဲပေါ့လေဒီစားရစယောဘအားနေပြီးတော့ငြိမ်းချမ်းမှုအစ်စ်ရအောင်ဒါပါတကယ်စက်သစီရအောင်ပေါ့လေမျောမှထားရပါတယ်အဲ့ဒီမျောမှချက်ရောက်တဲ့အထိပိုင်ပိုင်နေနေရှိတဲ့အထိပေါ့လေဝိရိယအရှိန်ကိုအစစ်စစ်တိုးပြီးတော့ပေါ့လေကျင့်သုံးအထောက်ပါပါလေအဲ့ဒီဝိရိယဓာတ်ကိုတော့ပရကမဓာတုလို့ခေါ်ပါတယ်ကွာမြောမပန်းတိုင်အထိရောက်တဲ့အထိအစစ်စစ်ကျိုးပါအထောက်မှုလို့ခေါ်ပါတယ်ကွာဘာပဲလှုပ်လို့ပေါ့လေအဲ့ဒီဝိရိယမျိုးကတော့လူတာကြီးပါပဲအထူးသဖြင့်တကယ်အေးချမ်းတဲ့ချမ်းသာစေရလူတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒီဝိရိယ၃ဆင့်ကတော့ပါရမှာကြီးပါပဲအဲဒီလိုဝိရိယ၃ဆင့်နဲ့ပေါ်တိုင်းတော့ကိုမူရတွေကိုစွတ်စွတ်မြတ်မှတ်နိုင်ဖို့ရအတွက်အစိုက်ပါမအပြင်းကအစပေါ်ဒီအဟုသူတရားတွေကိုဖြစ်ခွင့်မရအောင်တားနိုင်တယ်အကုသိုလ်တရားတွေဖြစ်ွက်မြာဘူးဆိုလို့ရှိရင်ကုသိုလ်တရားတွေကြီးပြီးဖြစ်လာတာပေါ့ ဒါမှကုသိုလ်တရားအကုသိုလ်တွေနေပြီးတော့ကုသိုလ်တရားတွေဖြစ်လာမှငြိမ်းချမ်းမှုအစ်စ်ဆိုတာရနိုင်တယ်ဆိုတာပေါ့လေသဘောပေါက်နားလည်ထားပါတယ်ကျန်ကံများမှာတော့အဲ့ဒီလိုဝိရိယမျိုးကိုတမပဓာနာဝိရိယလို့ဆိုထားပါတယ်တမပဓာနာဆိုတာအဆင့်၄ဆင့်ရှိပါတယ်ဆိုတာအပြင်ကစားအာဟုသူတွေဖြစ်ရအောင်အားစိတ်ရမယ်ဖြစ်လာလို့ရှိရင်လည်းပဲဖြစ်လာအဲ့ဒီအလားတူတွေနောက်ထပ်မဖြစ်အောင်လည်းအားစိတ်ရမယ်မဖြစ်ခင်လည်းပဲကြိုပြီးတော့ကာကွယ်တဲ့အနေနဲ့အားကြိုပြီးတော့အားစိတ်ထားအောင်ဖြစ်လာရင်နောက်ထပ်အလားတူတွေဖြစ်ရအောင်အားစိတ်ရမယ်အဲ့ဒါလို့ဆိုလို့ရှိရင်အပြင်းတွေကင်းပြီးတော့ကုသိုလ်တရားတွေဖြစ်လာတာပဲ။တန်ရှင်းတဲ့စိတ်တွေဖြစ်လာတာပဲ။အဲ့လိုတန်ရှင်းတဲ့စိတ်တွေဖြစ်ရအောင်လည်းပဲအားစိတ်ရတာပဲ။အဲ့ဒီတန်ရှင်းတဲ့စိတ်တွေကြီးပဲပေါ့လေ။အထူးတိုးတက်ဖွံ့ဖြိုးလာဖို့ရလည်းပဲအစစ်စစ်တိုးပြီးတော့အားစိတ်ရပါလေ။သမ္မာပဒလုံးလာဝရိယအဲ့ဒါရှိရပါတယ်တော့။နော်လိလပါများလို့ရှိရင်အဲ့ဒီဝိရိယဟာကြီးစိုးနိုင်တဲ့စွမ်းရည်တွေဖြစ်လာတာပါဠိလိုတော့ဣန္ဒြိယလို့ခေါ်ပါတယ်စွမ်းရည်ကိုဘလလို့လည်းခေါ်ပါတယ်အဲ့ဒီဆင်းရောက်လာပြီဆိုလို့ရှိရင်အပြင်းကစားကိလေသာတွေကိုအတားရှိရလာပါပြီကိလေသာတွေကိုအောင်ပွဲခံနိုင်တဲ့အခြေအနေတိရောက်လာပါပြီ။ဝိရိယတွေဆက်နေတာကိုအဲ့ဒီတိရောက်သွားပြီဆိုလို့ရှိရင်ဝိရိယအစိမ့်ဆင့်မြင့်တက်လာတော့သူ့ကိုအာရတ္ထဝိရိယလို့ခေါ်ပါတယ်။ဝိရိယအစိမ့်ဆင့်ဖြစ်လာတာပေါ့။အဲ့ဒီဝိရိယအာရတ္ထဝိရိယပိုင်ရှင်ဟာအရတဝိရိယခေါ်ဘိက္ခေသုခဝိဟရတိဝိရိယအစင်းစင်တက်လာတဲ့ပုဂ္ဂိုလ်ဟာအာဟုသူတွေအနှောက်အယှက်ကင်းပြီးတော့ဗောလေချမ်းရမ်းသာသာတည်တုံတည်တာနေရတတ်တယ်အာစိတ်တဲ့လုံလဝိရိယရောက်လင်ငင်းအကျိုးတစ်ခါလည်းရလာတာချမ်းသာသာနေရတတ်တယ်ဆိုတဲ့အဓိပ္ပာယ်ကတော့ပုဂ္ဂိုလ်ဤတော့ပါပကိအကုသိဓမ္မေဟိတဲ့ယုံညာနဲ့အောက်တန်းကြတဲ့အကျံစိုးတွေပေါ့လေအကျံစိုးအကုသိုလ်တွေကကင်းလွတ်နေတယ်လို့ဆိုပါတယ်လူတွေဆိုတာမိမိရဲ့စိတ်ကိုထိချုပ်ရမှာမသိကိုယ်နဲ့နှုတ်ကိုလည်းပဲထိ ंछ ွှားမှာမသိအလွတ်ဒီတိုင်းမှနေတယ်ဆိုလို့ရှိရင်တော့ယုံညံ့တာတွေပဲအောက်တန်းကျတာတွေပဲဖြစ်နေတာပါပဲကာမပုံသားဆိုတော့အများအားဖြင့်ကာမဂုဏ်အာယုန်တွေပဲအတွေးချများတာပါပဲကောင်းတာတွေမြင်နေတာကြားနေတာနားနေတာစားနေတာထိနေတာဒါတွေပါပဲကောင်းတဲ့ကောင်းတာတွေလည်းပဲအတိတ်တိုင်းပါပဲရော့သွားတယ်မရှိပါဘူး။အဲဒါဒီနဲ့ရိုးထွေးပြီးတော့နေတာအခုဝိရိယထားလို့ရှိရင်အဲဒီဟာရော့ထွေးမှုမရှိတော့တခါတခါလည်းမကျင်တဲ့ဆရာအယုံတွေတွေ့လို့ရှိရင်လည်းပဲသူတစ်ပါးကိုဖြစ်စည်းလို့တာပေါ့လေ။တတ်ချင်ဖြတ်ချင်တာပေါ့လေ။ပြပါရဝိတ္တကခေါ်ပါလေ။အဲဒါဒီနဲ့လည်းရော့ထွေးနေတတ်တာပါပဲ။အဲ့ဒါလိုစိတ်မျိုးရှိနေမယ်ဆိုလို့ချင်းဘယ်လိုနေမလဲဆိုတော့ကြည့်ပေါ့။ချမ်းသာသာရှိမရှိသာပေါ့။တခါတခါလည်းမနာလိုစိတ်ဝန်တုံစိတ်တွေရှိပြီးတော့မနာလိုဝန်တုံမှုတွေရှိပြီးတော့သူများဒုက္ခပေးလိုတာပေါ့လေ။ဝိတဝိတ္တိဒါတွေရှိနေတာပါပဲ။အလဲအလဲဖြစ်နေတာပါလူကတော့တနေ့လုံး24နာရီမှာဆိုလို့ချင်းအများအဖြစ်တော့အဲ့ဒါတွေအလဲအလဲဖြစ်နေတာပါ။ကာမဝိတ္တကပုံများတာပေါ့လေတော့အဲ့ဒီ မိဆာဝုတ္တ၃မျိုးနဲ့အချိန်ကုန်ပြီးတော့ဗောလေအောက်တန်းကြတဲ့စိတ်တွေနဲ့ပဲရောထွေပြီးတော့နေရတာပဲအခုဝိရိယရှိနေလို့ရှိရင်အဲ့ဒါတွေရောထွေတာမရှိတော့ဘူးတန်တန်နေဖြစ်လာတာပဲတော့မှာသိကောင်းတာအဥရိယပြညာဘိုင်းလောက်ရောက်တဲ့အခါမှာအဲ့ဒီဝိရိယမျိုးကတော်တော်လေးအားပြည့်လာတတ်ပါတယ်အဲ့ဒီကကြားလို့ရှိရင်ပက္ခဟလို့သူသုံးထားတယ်ပက္ခဟဆိုတာကအရှိန်နဲ့မြင့်တက်လာတာဗောလေခုလမှလည်းရမနေဘူးအောက်လည်းပဲကျမသွားဘူးအဲ့လိုဝိရိယမျိုးပေါ့တဖြည်းဖြည်းကျိုးပန်းလာတဲ့အခါကျတော့အပြင်းကအစအဟုတုရဲ့ဆွဲအားကတဖြည်းဖြည်းမြင့်တက်ပြီးတော့ဗောလေအရှိန်နဲ့တက်လာတာအဲ့ဒီဝိရိယမျိုးနောက်ဥပဒနာညာစဉ်လေးတက်ပြီးတော့ဆက်အထုတဲ့ခါမှာပြိပုံနာဝိရိယဆိုတာပြေဝါတဲ့ဝိရိယမျိုးဖြစ်လာတော့အဲ့ဒီကကြားလို့ရှိရင်တော့သိထူကြတာပေါ့ဒီမှာအဲ့ဒီစီသွားမှာဝိရိယပြညာပိုင်းလောက်ကတော့ညွန်တဲ့အတိုင်းတိတိကျကျအချိန်ပြည့်အထုတဲ့ပုံကိုယ်တွေပေါ့လေခုနှစ်အတွဲလောက်ကိုတွေ့တာပါတဲ့နေရာတွေကတချို့ဆိုလို့ရှိရင်ရက်တူတူလေးနဲ့ခါလဲတွေ့တာပဲကြိုးစားပြီးတော့အထုတ်တဲ့ပုံကိုယ်တွေပေါ့လေခက်ပြော့ပြော့ခက်ရော့ရော့အထုတ်လို့ကတော့တရားထူးထူးခြားခြားဖြစ်ဖို့ကတော့သိတော့မလွယ်ပါဘူးမိဆဝုဒ္ဓ3မျိုးกินပြီးတော့သမဝုဒ္ဓ3မျိုးနဲ့ပေါ့လေဒီလိုနေရတယ်ဆိုလို့ရှိရင်ကိုယ်စိတ်လေးစိတ်ထားဘယ်လိုနေမလဲဆိုတာကိုယ်အပြုတ်မှုဘယ်လိုနေမလဲဆိုတာစဉ်းစားကြည့်ပေါ့ပထမဆုံးကိုယ်မှုနှုတ်မှုအပြည့်နာစာခင်းပြီးတော့တန်ရှင်းရင်ချေနုညံ့ပြီးတော့အေးချမ်းတဲ့သဘောပေါ့လေတီလာရဲ့အစွမ်းတတ္တိတွေပေါ်လာပြီတီလာအစည်းဝါးတွေတက်လာတဲ့ခါကျတော့အဲ့ဒီချမ်းသာမျိုးရလာပြီဒီမှာဝိရိယကောင်းပြီဆိုလို့ရှိရင်တတိသမารီရဲ့နောက်ပိုင်းကလိုက်လာတော့ပြယုဌာဏကိလေသာတွေဖြစ်ခွင့်မရတော့ဘူးဖြစ်လာလည်းပဲချက်ချင်းမှတ်လိုက်တော့ပြေလွယ်ပြောက်လွယ်သွားတယ်တော့အဲ့တော့စိတ်ပိုင်းဆိုင်ရာကလည်းပဲသမာဓိတွေဖြစ်လာပြီနောက်မကြခင်မဲ့အုံနဲ့မှစိတ်နဲ့တက်ပြီးတော့သဘောမှလေးတွေတည်လာတဲ့အခါမှာပေါ့လေမြုပ်ကြီးလေသာရီအာနေတဲ့အနေထားလဲရောက်တော့မှာပါပဲအဲ့ဒီခါမြုပ်မှာသီလတိခါရောသမာဓိတိခါရောပညာတိခါရောပြည့်စုံလာပြီဆိုလို့ရှိရင်ကိုယ်နှုတ်စိတ်ထားအတိညာလေးတွေပေါ့လေကိုယ်မှာထူးကြလာတာပဲအဲ့ဒါဟာမိမိရဲ့အစီပွားအစ်စ်မှာမယ်အလုံးလုံးလို့ခြင်းငွေတွေရပြီဆိုလို့ရှိရင်စီဝါရည်တွေဖြစ်လာတဲ့အခါကိုယ်အတွက်ကိုယ်မိသားစုအတွက်နေရထိုင်ရတာချမ်းသာလာတာပဲစီဝါတက်လေလေနေရထိုင်ရတာချမ်းသာလေလေပဲဘာမှမပူမပင်ရတော့ဘူးပေါ့လေဒီမှာဒါလို့ပဲအခုလူတွေမှာဆိုလို့ရှိရင်အရေးကြီးဆုံးစီဝါရည်ဟာသိက္ခာ၃ရပဲဟိုသိက္ခာသုံးရစပြီးတော့သိက္ခာသုံးရစီဝါစပြီးတော့ဖြစ်လာတဲ့အပိုင်းမှာတော့အဲ့ဒီဖြစ်လာတဲ့ဘိုင်းရလည်းပဲတိတိကျကျမဟုတ်ဘူးမဟန္တတဲ့ကြီးကျယ်မြင့်မြတ်တဲ့ကြီးကျယ်မြင့်မြတ်တဲ့မိမိရဲ့အစီဘွားအစစ်ဒီလိုသမားဒီပညာရှင်တရားတွေလည်းပဲဟိုလည်းပဲပြည့်စည်တယ်အဲ့ဒါဒီပြည့်လာတတ်တယ်ဒါကကနမိတ်ဆဝုတ္တသုံးမျိုးခင်းပြီးတော့တမဝုတ္တနဲ့နေတဲ့ပုံကိုယ်တွေပေါ့လေဝိရိယတွေကောင်းလာတဲ့ပုံကိုယ်တွေမှာအခုလက်ငင်းခံစားရမယ့်သဘောတွေပါပဲအဲဒီအရတ္တဝိရိယရဲ့ဆက်ညင်ဘက်ကတော့ကုသီတပါပဲကုသီတဆိုတာလုံလဝိရိယယောဘပစ္စည်းနေတာပေါ့လေအဲဒီပုံကိုယ်ခေါ်ပါတယ်အဲဒီပုံကိုယ်မျိုးကတော့ကောနအရတဝိရိယရရှိတဲ့အကျိုးတွေမရဘူးပြောင်းပြန်ဖြစ်သွားတယ်။ဒ တရားမြတ်စွာဘုရားကကုသိတဘိက္ခဝေဒုက္ခဝိဟရတိဟောကိနောပပကိအဥ္စရိဓမ္မေဟိမဟာတัญဆရတံဟာပိတိတဲ့ကုသိတဆိုတာလုံလဝရိယယောပါတဲ့ပုဂ္ဂိုလ်ကုသိတလို့ခေါ်ပါတယ်သူ့အနေကတော့ကိုကျိုးအတွက်လုံးဝနိုင်တဲ့အခြေအနေရှိရသားနဲ့မလုံးဝမဲ့နဲ့အပြင်းထူပြီးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုကုသိတလို့ခေါ်ပါတယ်ဆက်ဆုပ်စရာကောင်းတဲ့အပြုအမူရှိသူဆိုတာပါလိမ့်အများတကာကအကျိုးနားလည်ပြီးတော့အားထုတ်တဲ့အခါမျိုးမှာသူကအပြင်းထူနေပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာလူပြင်းမယ်ဆိုပြီးတော့လေအဆဲခံရတာပုဂ္ဂိုလ်ဒါကုသိတခေါ်ပါတယ်ဆဲဆုပ်စရာအပြုမှုရှိပြီဆိုရင်ဝိညာဉ်အဆဲခံရတတ်တာပါဗျာအဲ့ဒီလိုပုဂ္ဂိုလ်ဟာဒုက္ခဝေဒတိစဉ်စဉ်ရဲ့နေရတတ်တယ်စဉ်စဉ်ရဲ့နေရတတ်တယ်ဆိုတာကာမဝဋ်တက်တည်နဲ့ရောပြန်ပြီးတော့နေရတာဝိဇာဝတ္တိနဲ့ရောပြန်ပြီးတော့နေရတာအဲဗျာဝရဝတ္တိနဲ့ရောပြန်ပြီးတော့နေရတာဝိဇာဝတ္တိနဲ့ရောပြန်ပြီးတော့နေရတာအများအပြားတော့ကာမဘုံသားဆိုတော့ကာမဂုဏ်အာယုအတွေးချာနေတဲ့ပဲအချိန်ကုန်နေတာပဲကိုလို့စိတ္တ၃ပါးလုံးအပြစ်သာစာကင်းပြီးတော့တဏ္ဍရှိရေးကြီးကြီးနေဖို့ရာအတွက်အချိန်မရတော့ဘူးသူမှအဲ့ဒါလို့ဆိုလို့ရှိရင်မဟာတန်ဆတ်တရတ္ထဟာပိတိတဲ့သူရဲ့အကျိုးစီးပွားကြီးဖြစ်စီသွားတော့တာပါပဲတဲ့ဆုံးရှုံးသွားတော့တာပါပဲတဲ့ဒီလိုဆိုထားပါတယ်နော်လူရဲ့အချုပ်ကတော့အပြင်းထူပြီးတော့ဗောလေဝိရိယ၃စိတ်မရှိပဲနဲ့အလွတ်ဒီလိုနေမယ်ဆိုလို့ရှိရင်နေသူဟာပြောစရာကြည့်စရာအာဟုသူတွေလည်းပဲမပယ်နိုင်မိမိကိုယ်လည်းပဲတန်တန်ရှင်းရှင်းလည်းဆောင်ထားနိုင်ပြီမယ်လို့ဝိရိယရှိသူကတော့ပြောစရာကြည့်စရာအာဟုသူတွေကိုတစစပယ်ရှားနိုင်ပြီးတော့မိမိကိုယ်ကိုတန်တန်ရှင်းရှင်းဖြစ်အောင်ဆောင်ထားနိုင်တယ်ဆိုတာပေါ့လေအဲ့ဒီကုန်ကြီးရလာမှာပါပဲဒီနေ့ကတော့ဝိရိယနဲ့ပဲပြီးသွားပါပြီနောက်နေ့ကျမှဆက်လက်ပြီးတော့ပြောရမှာပဲအဲ့တော့စိတ်ကံနဲ့စိတ်ကံနဲ့ယောဂီများကိုယ်ထဲစိုက်ပြီးတော့ပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်နိုင်ဖို့ရာအတွက်အမြဲတစေပေါ့လေအပြူတစ်ပြင်းအားစိုက်ပြီးတော့ပေါ့လေမိမိကိုယ်ကိုအပြည့်နာစွာကင်းပြီးတော့တန်ရှင်းတဲ့ကုသိုလ်စိတ်တွေနဲ့ပဲအချိန်ကုန်ပြီးတော့တန်ရှင်းတဲ့အနေထားမျိုးအစဉ်တမ်းမြင့်တဲ့အနေထားမျိုးရောက်အောင်ကြိုးစားနိုင်ကြပါစေလို့လေးလေးနဲ့တက်ကြွင်းနဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ
်သာဓုသာဓုဣမာယာဓမ္မာနုဓမ္မာပတိပတ္တိယာဗုဒ္ဓံပူဇေမိဣမာယာဓမ္မာနုဓမ္မာပတိပတ္တိယာဓမ္မံပူဇေမိဣမာယာဓမ္မာနုဓမ္မာပတိပတ္တိယာသံဃံပူဇေမိအတ္တဣမာယာပတိပဒါယာชรามรณะมาปริโมชฌสามิอิตันโนปุญญังอาสวะคะยาวะหังโหตุอิตันโนปุญญังนิพพานัสสาปัจเจโยโหตุဣမံနောပုံညာဘာကံသဗ္ဗသတ္တနံ vibhajema sabbe satta imam punya bhagam labhitva sukhita bhavantu sadhu sadhu sadhu